ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ဧပြီလလုံးကမှအသက်ခံလိုက်တဲ့မြန်မာနိုင်ငံဆိုင်အထူးချန်ပေးပုဂ္ဂိုလ်ခရစ်စတင်းချရနာဘူဂနာဟာဂျွန်လလေထဲမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အတွင်းမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖရန်ဟတ်ကတနင်္လာနေ့မှာ VOA ကိုတီးပြပြောပါတယ်ဆွစ်ဇာလန်နိုင်ငံဆိုင်ရာတာဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့မစ်ဘူနာဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မေလ22ရက်နေ့ကကုလသမဂ္ဂအတွင်းမှူးချုပ်နဲ့တွေ့ဆုံပြီးကုလသမဂ္ဂထွေထွေညီလာခံလက်ရှိအလှည့်ကျဥက္ကဋ္ဌမိုင်ရိုစလဖ်ဂျက်ကက်နဲ့လည်းမေလ23ရက်နေ့မှာတွေ့ဆုံခဲ့ပါတယ်မစ္စတာလက်ရှိကမြန်မာနိုင်ငံဆိုင်ရာထူးချန်ပေးပုဂ္ဂိုလ်ရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့အပြည့်အဝထောက်ခံကြောင်းနဲ့အောင်မြင်မှုရရှိဖို့အတွက်ညွှန်ရင်းကြောင်းတွစ်တက်ဆာနဲ့နာမှာဖော်ပြပါတယ်မစ္စတာဂူဒရက်စ်အနေနဲ့အခုလိုချန်ပေးပုဂ္ဂိုလ်အသိခံရမှာမြန်မာဆိုးအပြင်ဒေသရင်းဆိုးအရင်းနဲ့လည်းတိုင်ပင်ဆွေးနွေးတယ်လို့တွင်မှုရဲ့ပြောခွင့်ရစတီဗင်ဒူဂျာရစ်ကပြောပါတယ်မစ္ဘူဂနာဟာသူခီးစင်မတိုင်ခင်ပြီးခဲ့တဲ့လကကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံမကြီးနဲ့လည်းတွေ့ဆုံပြီးကောက်ဆစ်စစ်ဆေးမှာရှိတဲ့ရွန်ဂျာဒုက္ခတဲ့တွေအရေးကိုဆွေးနွေးခဲ့တယ်လို့တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူဟာအခုလာမယ့်မြန်မာနိုင်ငံခီးစင်အတွင်းရွန်ဂျာဒုက္ခတဲ့အရေးပြင်ကချင်ဒုက္ခတဲ့တွေအရေးကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။သူကမြန်မာနိုင်ငံဆိုင်ရာအတွင်းမှူးချုပ်ရဲ့ပြင်ဆင်မှမြောက်အထူးအကြံပေးပုဂ္ဂိုလ်ဖြစ်ပြီးသူ့မတိုင်ခင်အိန္ဒိယနိုင်ငံသား BJ နံပြတ်ကတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။